ဘာသာရေးအစွန်မရောက်ကြဖို့ပုပ်ယဟန်မင်းကြီး Francis ကမိတ်ကြားလိုက်ပါတယ်။ကမ္ဘာမွတ်စလင်လူဦးရေအများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကိုအလဲအပတ်ရောက်နေတဲ့အချိန်ဗုဒ္ဓဘုနေကအခုလိုမိတ်ကြားလိုက်တာပါ။အကြမ်းဖက်လိမ့်လေလှည့်ဖြားပြီးတော့လူတွေရဲ့ဘာသာရေးယုံကြည်ချက်တွေကိုပြောင်းလဲလို့မရဘူးလို့လည်းပုပ်ယဟန်မင်းကြီးကမိတ်ခဲ့ပါတယ်။အင်ဒိုနီးရှားလိုမွတ်စလင်တွေအများစုရှိပြီးတော့မတူကွဲပြားတဲ့ယဉ်ကျေးမှုဒလေးတွေဟာတခါတရံပဋိပက္ခဖြစ်နိုင်တဲ့အခြေအနေကိုလည်းသတိထားကြဖို့ဒီလိုမဖြစ်အောင်နိုင်ငံရေးခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လည်းသတိပေးခဲ့ပါတယ်။ပုပ်ယဟန်မင်းကြီးဟာအရှေ့တောင်အာရှနိုင်ငံတွေဘက်ကို12ရက်ကြာခရီးထွက်လာတာဖြစ်ပြီးတော့အင်ဒိုနီးရှားပြည်လို့ရှင်တော့အရှေ့တီမော်နဲ့စင်ကာပူနိုင်ငံတွေကိုခရီးဆက်ပါမယ်ခင်ဗျာ။ထိုင်းနိုင်ငံကိုအပန်းဖြေခရီးထွက်လာရင်လည်းလူသက်အလောင်းဖြောက်ခဲ့တဲ့အသက်30အရွယ်စပိန်နိုင်ငံသားဒန်နီယယ်ဆန်ချိုကိုထောင်ဒဏ်တသက်တကျွန်းနဲ့ငွေဒဏ်ဒေါ်လာ33,000ကျော်ပေးဆောင်ဖို့ထိုင်းတရားရုံးကမိန့်ချမှတ်လိုက်ပါတယ်။ဆပ်ပေါ်မူတယောက်လည်းဖြစ် YouTuber တယောက်လည်းဖြစ်တဲ့ Daniel Sancho ဟာပြီးခဲ့တဲ့နှစ်ကထိုင်းနိုင်ငံ Compacan ကျွန်းကိုရောက်လာခဲ့ပြီးတော့အဲ့ဒီမှာလူချင်းစုံခဲ့တဲ့ကိုလံဘီယာနိုင်ငံသားခွဲစိတ်ဆရာဝန်တယောက်နဲ့စကားများရန်ဖြစ်ရင်ကနေလူသက်မှုဖြစ်ခဲ့တာပါအဲ့ဒီဆရာဝန်ရဲ့ခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်ပြီးတော့ကျွန်းပေါ်မှာတနည်းစီနှုတ်ပြထားခဲ့တာလည်းဖြစ်ပါတယ် Daniel Sancho ဟာစပိန်မှာနာမည်ကြီးလူသိများတဲ့ရုပ်ရှင်မင်းသား Rodolfo Sancho ရဲ့သားဖြစ်တာကြောင့်ဒီအမှုကိုစပိန်နိုင်ငံသားတွေစိတ်ဝင်စားရှိနေကြပါလေခင်ဗျာဘင်္ဂလားဒေ့ရှ်မှာရေကြီးလို့တိတ်ဆုံတဲ့သူ9ယောက်ထိရှိလာနေပြီလို့ Writers သတင်းကဖော်ပြပါတယ်လူသန်းနဲ့ချီပိတ်မိနေပြီးတော့မတန့်ရှင်းတဲ့ရေကြောင်းယောဂတွေဖြစ်လာမှာကိုစိုးရိမ်နေကြတာပါ One shot one ပြတ်အရေပြားယောဂနဲ့မွေကြိုက်ခံရတဲ့သူတွေတိုးလာနေပြီးတော့24နာရီအတွင်းမှာတဲ့လူအယောက် 9,000 ကျော်ရှိတယ်လို့ကျန်းမာရေးဌာနကအင်ကာနီမှာပြောပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်ကနေစလို့မိုးသည်ထန်ပြီးတော့မြေကြီးရှန်လာကြောင်းလူ9တန်းကျော်ရေပိဒုက္ခကြုံနေရတယ်လို့အာနာပိုင်ကပြောထားပါတယ်။ရေပိကြောင်းဒေါ်လာတန်း300လောက်တန်မိုးရှိတဲ့ကောက်ပဲသိနဲ့နေဆုံးရှုံးရပြီးတော့လေသမားတန်းခွဲလောက်ဒုက္ခတွေကြုံနေရတယ်လို့လည်းပြောပါတယ်ခင်ဗျာ။ရုပ်ချော်ချော်နဲ့ကောင်းလေးကောင်းမလေးတွေကိုကိုသွေးဆောင်ဖျားယောင်းလာလို့ရှင်သတိထားကြဖို့ကျောင်းသားလူငယ်တွေကိုတရုတ်ထောက်လှမ်းရေးအေဂျင်စီကနေသတိပေးလိုက်ပါတယ်။အဲ့ဒီလူတွေဟာကိုယ်စီကနေတရုတ်နိုင်ငံအမျိုးသားလုံခြုံရေးကိုထိခိုက်နိုင်မဲ့တိုင်းတစ်ပါးကိုတရှို့လုပ်ပြီးမဲ့သတင်းချက်လက်တွေပုံစံမျိုးစုံနဲ့ရယူလာနိုင်တယ်လို့လုံခြုံရေးဝန်ကြီးဌာနကဗုဒ္ဓဘုနေမှာသတိပေးကြထုတ်ပြန်တာပါနိုင်ငံသားတိုင်းပြည်ကတရှို့တွေဟာတရုတ်ပြည်သူတွေကိုစီးယုံပြီးတော့တိုင်းပြည်ကိုသစ္စာဖောက်အောင်လုပ်နေတယ်လို့လည်းပြောထားပါတယ်အထူးသဖြင့်တိုင်းပြည်နဲ့ပတ်သက်ပြီးတော့အရေးကြီးအချက်လက်တွေရှိနေတဲ့ចောင်းသားလူငယ်တွေကိုပြစ်မှတ်ထားချီကပ်နေတာကိုတွေ့ရပြီးတော့နိုင်ငံခြားတိုင်းပြည်တချို့ကထောက်လန်ရေးတွေအဲ့ဒီလိုလုပ်နေတာကိုစစ်ဆေးတွေးရှိထားပြီးလို့လည်းလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာတရုတ်ရာဇဝတ်ဂိုင်းနေအွန်လိုင်းလောင်းကစားနဲ့ငွေလိမ်ဂိုင်းတွေနဲ့ဆက်နွယ်နေတယ်ဆိုတဲ့စွပ်စဲချက်နဲ့ဖန်ဝရန်ထုတ်ခံထားရတဲ့ဖိလစ်ပိုင်မျိုးတော်ဝန်ဟောင်းအဲလစ်ကောင်ကိုအင်ဒိုနီးရှားမှာဖမ်းမိပြီလို့အာဏာပိုင်တွေကဗုဒ္ဓဘုနေကပြောပါတယ်အဲလစ်ကောင်ဟာတရုတ်ရာဇဝတ်ဂိုင်းနေချိတ်ဆက်ပြီးတော့ဒေါ်လာ2,000,000,000နီးပါးငွေကြေးခဝါချခဲ့တယ်လို့စွပ်စွဲခံရတာပါသူ့ကိုစုံစမ်းစစ်ဆေးဖို့အတွက်လွှတ်တော်ကစင့်ခေါ်ခဲ့ပေမဲ့အစစ်မခံဘဲနဲ့လွန်ခဲ့တဲ့တလလောက်ကလေးကထွက်ပြေးသွားတာဖြစ်ပါတယ်မလေးရှားစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေဘက်ထွက်ပြေးသွားပြီးတော့အခုအင်ဒိုနီးရှားမှာနောက်ဆုံးအဖမ်းခံရတာပါအင်ဒိုနီးရှားအာဏာပိုင်တွေကသူ့ကိုဖိလစ်ပိုင်ပြန်ပို့မယ်လို့လည်းပြောထားပါတယ်ခင်ဗျာကျွန်တော်ဆော့ဖို့ကပါ